ခန်းကြီး22အငယ်1မှ30ထို့နောက်မှဘုရားသခင်သည်အာဗြဟံကိုစုံစမ်းခြင်းကအာဗြဟံဟုခေါ်တော်မူ၍အာဗြဟံကအကျွန်ုပ်ရှိပါ၏ဟုလျှောက်လျင်တင်းသည်အလွန်ချစ်သောတယောက်တည်းသောသားဣဇက်ကိုယူ၍မောရိပြည်သို့သွားလောငါပြက်လက်တန့်သောတောင်ပေါ်မှသူကိုမိရှုရာရစ်ပြုတ်၍ပူဇော်လောဟုမိန်တော်မူ၏အာဗြဟံသည်နာနဲ့စောစောထ၍မြဲကိုကုန်းနီးတင်ပြီးလျှင်မိမိသားဣဇက်နှင့်ငယ်သားနှစ်ယောက်ကိုခေါ်၍ယေရှုစီယာထင်းကိုခွဲပြီးမှဘုရားသခင်မိန်တော်မူသောအရတ်သို့ထသွားလေ၏။သုံးရမြောက်သောနေ့၌မျှော်ကြည့်၍ထိုအရတ်ကိုအဝေးကမြင်လျှင်ငယ်သားနှစ်ယောက်တို့အားတင်တို့သည်ဤအရတ်၌မြဲနှင့်အတူနေရစ်ကြလော့။ငါသည်သားနှင့်အတူထိုအရတ်သို့သွား၍ကိုးကွယ်ခြင်းကိုပြုအံ။ထိုအမှုပြီးမှတင်တို့စီတို့ပြန်လာအုံးမည်ဟုဆိုလေ၏။ထိုအခါယေရှုစီယာထင်းကိုယူ၍သားဣဇက်အပေါ်မှတင်ပြီးလျှင်မိနှင့်ဓာတ်ကိုမိမိလက်၌ကင်လျက်နှစ်ယောက်အတူတွားကြ၏တွားကြစဉ်တွင်ဣဇက်သည်အဖအာဗြဟံကိုအဖဟုခေါ်လျင်ငါသားငါရှိ၏ဟုအာဗြဟံထူးလေ၏ဣဇက်ကလည်းမိပါ၏ထင်းလဲပါ၏ယေရှုစီယာပို့တိုးတငယ်သည်အပင်မှရှိသည်နည်းဟုမေးလျှင်အာဗြဟံကငါသားယေရှုစီယာဖို့တိုးတငယ်ကိုဖျားသခင်သည်မိမိအဖို့ပြင်ဆင်တော်မူလိမ့်မည်ဟုဆိုလေ၏ထိုတို့နှစ်ယောက်အတူတွား၍ဖျားသခင်မိန့်တော်မူသောအရတ်သို့ရောက်ကြသောအခါအာဗြဟံသည်ရစ်ပလင်ကိုတည်၍ထင်းကိုခင်းပြီးလျှင်သားဣဇက်ကိုချီနှောင်၍ရစ်ပလင်၌ထင်းပေါ်မှတင်ထား၏မိမိလက်ကိုဆန့်၍သားကိုတတ်ခြင်းကဓာတ်ကိုကံယူလေ၏ငယ်7မှ14ထိုအခါသာရဖျားဤကောင်းငင်တမန်ကအာဗြဟံအာဗြဟံဟုကောင်းငင်ဘောကခေါ်လေ၏အာဗြဟံကအကျွန်ုပ်ရှိပါ၏ဟုလျှောက်လင်ထိုလူလင်ကိုမထီမခိုက်နှင့်အလင်းမပြုနှင့်တင်သည်ဖျားသခင်ကိုကြောက်ရွံ့သည်ဟုယခုငါသိ၏အကြောင်းမူကားတင်ဤသားတင်၌တယောက်ထီးသောသားကိုငါတောင်း၍တင်ဒီငါကိုမငင်းဟုမိန်တော်မူ၏ထိုအခါအာဗြဟံသည်မျှော်ကြည့်၍မိမိနောက်မှခြုံပုတ်၌ဂျူညိလျက်ရှိသောတိုးကိုမြင်လေ၏ထိုတိုးကိုတွား၍ယူပြီးလျင်မိမိသားကိုစားမိရှုရာရစ်ပြု၍ပူဇော်လေ၏ထိုအရက်ကိုယေဟောဝါရီရီဟုအာဗြဟံတမုတ်လေ၏ထိုတို့နှင့်ဤတောင်ပေါ်မှသာရဖျားပြင်ဆင်တော်မူမည်ဟုယနေ့တိုင်အောင်ဆိုလိရှိသည်အငယ်၅မှ၁၉တပန်သာရဖျားဤကောင်းငင်တမန်သည်ကောင်းငင်ဘော်ကအာဗြဟံကိုခေါ်လျက်သင်သည်ဤအမှုကိုပြု၍သင်ဤသားသင်၌တယောက်တည်းသောသားကိုငတ်အားမငင်းသောကြောင့်ငါသည်သင်အားအစဉ်အမြဲကောင်းချီးပေးမည်သင်အမျိုးနွယ်ကိုလည်းကောင်းကင်ကျဲခဲ့သို့၎င်းသမုတ်တရားတဲလုံးခဲ့သို့၎င်းအစဉ်အမြဲပွားများစေမည်တင်ဤအမျိုးအနွယ်သည်ရန်သူတို့ဤမြို့တကားများကိုအစိုးရလိမ့်မည်တင်ဤအမျိုးအနွယ်အားဖြင့်လူမျိုးအပေါင်းတို့သည်ကောင်းကြီးမင်္ဂလာကိုခံရကြလိမ့်မည်ဟုငါ၏စကားကိုသင်နားထောင်သောကြောင့်ငါသည်ကိုတိုင်တည်၍ကျိန်ဆိုဤဟုဒါရဖျား၏အမိန့်တော်ကိုစစ်ဆိုလေ၏ထိုအခါအာဗြဟံသည်ငယ်သားတို့ရှိရာသို့ပြန်၍သူတို့သည်ထပြေးလျင်ဘေရရှေဘအရတ်သို့လိုက်သွားကြ၏ထိုအရတ်၌အာဗြဟံနေလေ၏အငယ်24ထို့နောက်မှအာဗြဟံကြားသောသတင်းစကားဟူမူကားတင်းအကိုနာခေါ်မယားမိလခာသည်သားများကိုဖွားမြင်လေပြီးသားအကြီးဟုဆသူညီပူဇာအာရန်အဖကေမွေလာခေတဟာဇောပိလဒါရှဂျီဒလန်ဘေတွေလာဒီဟူသောတာရှိယောက်တို့ကိုအာဗြဟံအကိုနာခေါ်ဤမယာမိလခာဖွားမြင်လေ၏ဘေတွေလာကရေဘက်ကာအဖဒီရူမာအမည်ရှိသောနာခေါ်ဤမယားငယ်သည်လဲတေဘဂဟံတဟာရှမခါရုကိုပွားမြင်လေ၏